ကိုစောမင်းခမရဒီမိတိလာမြို့မှာမစ္စတာကင်တာနာရဲ့ကားကိုလူတချို့ကဝိုင်းဝန်းတိုက်ခိုက်ခဲ့ကြတဲ့ကိစ္စပေါ်ပေါက်ခဲ့ပါတယ်ဒီတက်မှာ88မိတိလာမြို့မှာရှိတဲ့ဒီ88အဖွဲ့ပါဝင်ပတ်သက်တယ်လို့ကျွန်တော်တို့ကြားလို့ပါခမရ
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်မနေ့ကတည်းမိတိလာမျိုးက88မျိုးဆက်နေနေနဲ့ပုံနေလူဖွဲ့စည်းတာဝန်လုဆောင်နေတဲ့လူတွေကိုတတိပေးပြီးသွားပါပြီရုံးအနေနဲ့ဒီကိစ္စမှာကွန်တနာကိုစာရင်းစနာပြတာ88ရဲ့မူဝါဒမဟုတ်ပါဘူး88မူဝါဒမဟုတ်ဘဲနဲ့88မူဝါဒပြအကောင့်နဲ့ဖော်ခြင်းကိုရုံးကပြင်းထန်စွာတတိပေးတယ်နောက်တာမျိုးလုတ်ခဲ့ရင်88ရန်ကုန်ရုံးကျုံးနဲ့ကွဲလွဲသောလုဆောင်ခြင်းများဖြစ်ပေါ်လာပါကကျော်လေရေယူဆောင်ရမှုလုံဆောင်မယ်ဆိုကျွန်တော်တတိပေးကြီးဖြစ်ပါတယ်ဒီကိစ္စဒီ88မူပါလားမဟုတ်ဘူး88ကနေပြီးဘာမှညွှန်ကြားထားတာမရှိဘူးဘုံနေနေပြောရင်88ရဲ့လုံရနေအောင်ဆန့်ကျင်နေတဲ့အတွက်ကျွန်တော်တို့အတိမပေးထားဘူးတဲ့အတွက်ကျွန်တော်နဲ့လောလောဆယ်မဆိုင်ဘူးကျွန်တော်ဒီဥစ္စာကိုပြန်လည်စုံစမ်းပြီးတော့ကျွန်တော်တို့ဆက်လက်ဆွေးနွေးဆောင်ရမှုရှိလာမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီမိတိလာကိုတိဟဆိုတာရောကိုဇော်မင်းတို့ဒီ88ပွင့်လင်းရလားခင်ဗျာ
ဩဟုတ်ကဲ့သူဒီမိတိလာမျိုးနဲ့88ပွင့်လင်းနေနဲ့သူတို့လုံဆောင်နေကြသူတွေကတယောက်ပါဝင်ပါသူက
ဒီလိုမစ္စတာကင်တာနာရဲ့ကားရန်ကိုဒီမိတိလာမှာတိုက်ခိုက်ခံတဲ့ကိစ္စကိုကိုစောမင်းအနေနဲ့ဘယ်လိုမြင်လဲ
မြန်မာနိုင်ငံလူ့အခွင့်အရေးတိုးတက်မှုတွေနဲ့ပတ်သက်ပြီးတော့သူကတောက်ချက်လုပ်လာတဲ့သူပါသူဟာနှီးပညာဆန်ပါတယ်အဲ့တော့ဒီကိစ္စမှာကွန်တာနာကိုသဘောထားကွဲလွဲခွင့်ရှိပါတယ်ဒါပေမဲ့သဘောထားကွဲလွဲမှုပုံစံကိုဖော်ဆောင်ရမှာတော့ဒီအချို့ဒီငိမ့်ကြတဲ့ပုံစံတွေကမကောင်းဘူးဒါကျွန်တော်တို့နိုင်ငံပြည်ယုတ်ကိုထိခိုက်စေတယ်လို့ကျွန်တော်မြင်ပါတယ်
ဒီကိစ္စမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရှိပါလျက်နဲ့အာဏာပိုင်ပိုင်းကသူ့ကိုကုလသမဂ္ဂကိုယ်စားလှယ်တယောက်ကိုကာကွယ်ဖို့တာဝန်ပြက်ကွက်ခဲ့တယ်လို့ပြောတယ်ခင်ဗျအဲ့ဒါရောကိုစောမင်းဘယ်လိုမြင်လဲခင်ဗ
ျကျွန်တော်ရဲ့မိတိလာမြင့်ဝင်လေးကိုကျွန်တော်ပြန်သတိရမိတယ်မိတိလာဖြစ်တဲ့နေ့မှာကျွန်တော်တို့ကိုမင်းကိုနိုင်တို့ရောက်သွားတယ်ကျွန်တော်မြင်တဲ့မြင်ကွင်းမှာဒီလုံခြုံရေးပုဂ္ဂိုလ်တွေရှိနေတယ်လုံခြုံရေးယူဆောင်ရမှုတခုမှမရှိဘဲဒီတိုင်းထိုင်ကြည့်နေတဲ့ပုံစံဖြစ်နေတယ်အဲ့တော့ဒီဥစားကဒီလုံလုံရေးယူမှုတာဝန်ခံမှုအမေပေးမှုပေါ်ဆောင်မှုတွေအရင်အားနဲ့အားနည်းချက်တွေကနေပြီးတော့ဆုံးရှုံးမှုနဲ့ထိခိုက်ပြင်းစရာဖြစ်လာတယ်။အဲဒီအားနဲ့ပတ်သက်ပြီးကျွန်တော်တို့ဒီမိတိလာအပြန်မာတော့သူတို့ကိုတွေ့ပြီးတော့အကြံဉာဏ်ပေးခဲ့ဘူးလေဒီလိုလုပ်ပြီးပါဆိုအကြံဉာဏ်ပေးခဲ့ဘူးတဲ့။အဲဒီလိုမျိုးဒီ UN ရဲ့ကိုယ်စားလှယ်တယောက်ဒီလိုဖြစ်ခံဆိုကျွန်တော်စိတ်မကောင်းဘူး။ဒါမဖြစ်သင့်ဘူး
။ Okay ကိုစောမင်းကျေးဇူးထူးတင်ပါတယ်ခင်ဗျာ။